နိုင်ငံတော်အတိုင်းအမြင်ကံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့ကျူးလက်တော်ရွာနေလူငယ်တွေရင်းချမ်းရေးသက်ဝိုင်းအဖြစ်ဒီကနေ့အစိုးရရုံးဆိုင်ရာနေပြည်တော်မှာဆွေးနွေးကြပါတယ်။ရင်းချမ်းရေးလုပ်ငန်းစဉ်မှာပြည်သူတွေပါဝင်မှအောင်မြင်မှဖြစ်တယ်လို့ထောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်
။အစိုးရကတတ်မှတ်နေတာကပြည်သူလူထုနဲ့ထိတွေ့ပြီးတော့ဒီမြင်းရဲဖြစ်စဉ်နဲ့မှာပြည်သူတွေပါစီခြင်းနဲ့ပြည်သူတွေရဲ့အင်အားနဲ့မှာအောင်မြင်နိုင်မှာဆိုတာကိုလည်းယုံကြည်တယ်။
ရင်းနှီးစကားဝိုင်းကိုတက်ရောက်ခဲ့တဲ့ကချင်လူငယ်တဦးကလည်းစစ်ဆောင်စခန်းတွေကကချင်ဒုက္ခသည်တွေနေရရင်းတွေပြန်နိုင်ဖို့ရင်းချင်းရဲ့အတွက်ဆောင်ရွက်ပေးဖို့တောင်းဆိုပါတယ်
။ဒီမှာကချင်ပြည်နယ်ကစစ်တော့အတွက်တိုင်းသားရွာသားဟာရဒုက္ခဒေသကမှချစ်ပြနေကုတနေရာကိုအမြန်ဆုံးတိုင်းကျင်းရပြီးတော့ရင်းချမ်းချာမိစ္ဆာအလို့အကဲစားတော့နိုင်ဖို့အတွက်မိဆိုင်ရဲ့ကိုအမြဲဆုံးအမြဲဆုံးဆုံးနိုင်ပေးပါစေ
။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကငင်းချင်းရဲ့အတွက်အကောင်းဆုံးဆောင်ရွက်မယ်လို့ကတိပြုပြောပါတယ်။နိုင်ငံတော်ဝန်ကြီးလက်တော်ရနေလူငယ်12ဦးတို့ရဲ့စိတ်မြင့်ချက်တွေမှာတော့ငင်းချင်းရဲ့တရားဥပဒေစိုးမိုးရေးဒေသဖွံ့ဖြိုးရေးတို့နဲ့ပတ်သက်ပြီးကြေကြေကျက်ကျက်ဆွေးနွေးခဲ့ကြပါတယ်။နိုင်ငံတော်ကအမုန်းတရားတွေပြန့်နှံ့နေတာတွေကိုတရားဥပဒေစိုးမိုးရေးနဲ့ကန့်ကွက်ပေးဖို့လူငယ်တဦးရဲ့စားနဲ့ဆွေးနွေးချက်ကိုတော့ဒေါက်ဆန်းစုကြည်ကအမှားအမှန်ဝေဖန်ခွဲခြားနိုင်တဲ့ပညာရေးအရေးကြီးတယ်လို့သုံးသပ်ပြောဆိုပါတယ်။ဒီနေ့ကပိုင်းကစတင်ခဲ့တဲ့ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးလုပ်ငန်းရှင်တွေနေပယ်တိတိကလူငယ်တွေရဲ့ငြိမ်းချမ်းရေးစကားဝိုင်းကတော့အခုအချိန်မှာ၄ချိန်မြောက်ရှိခဲ့ပြီဖြစ်ပါတယ်။